တိုင်းပြည်လုံးငြိမ်းချမ်းပြီးတိုင်းရင်းသားပြည်သူအားလုံးလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်တိုင်းသားလက်နက်ကိုင်ဖွဲ့အားလုံးတိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးကြဖို့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့ကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်နေ့မှာအခုလိုတိုက်တွန်းလိုက်တာပါ။ဒီလိုမျိုးတိုင်းသားလက်နက်ကိုင်တွေကို NCA လမ်းကြောင်းကိုပဲရှောက်လန်းဖို့ဆိုရတဲ့တပ်ဘက်ကဖိအားပေးမှုတွေကြောင့်ရှေ့ငင်းငင်းလုပ်ငန်းစဉ်တွေမှာပြည်လည်မှုတွေထက်အကျပ်တဲတာပူကြုံလာရနိုင်တယ်လို့အကြေခါတွေကသုံးသပ်ပါတယ်မဆုမွန်ကဆက်လက်ပြောပြမှာပါရှင
်ပြီးခဲ့တဲ့2015ခုနှစ်အောက်တိုဘာလ15ရက်နေ့ကသမရဦးသိန်းစိန်လက်ထက်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဒီကနေ့အောက်တိုဘာလ15ရက်နေ့မှာတော့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာတော့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ခဲ့တာအပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ရဲ့စာချုပ် NCA ပေါ်မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုတွေဆောင်ရွက်ဖို့ကြိုးစားနေကြဆဲဖြစ်ပါတယ်ဒီကနေ့ NCA နှစ်နှစ်ပြည့်အခမ်းအနားမှာလည်းအမျိုးသားပြန်လည်တင်မြှင့်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA လက်မှတ်ရေးထိုးပြီးအမျိုးသားပြန်လည်တင်မြှင့်ရင်းလမ်းကြောင်းကိုရှောက်ကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ပါတယ
်ကျမတို့အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစတင်ခဲ့ချိန်မှာNCA လက်မှတ်ရေးထိုးဖို့ညှိနှိုင်းစေအဖွဲ့တွေရှိနေသလိုအခြားတစ်ဖက်မှလည်း NCA ကိုလက်မခံနိုင်သေးတဲ့အဖွဲ့တွေရှိနေခဲ့ပါတယ်ဒီအဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ငြိမ်းချမ်းရေးတကားဖွင့်လှစ်ထားပြီးလက်ကမ်းကြိုဆိုရရှိနေပါတယ် NCA လက်မှတ်မထိုးဘဲကြံနေသေးတဲ့အဖွဲ့တွေအားလုံးအနေနဲ့လည်းအနာဂတ်နိုင်ငံတော်အတွက်စက်ဒရအခြေခံမူတွေချမှတ်တဲ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အစဉ်အမြဲဖိတ်ခေါ်ထားပါတယ်တကယ်တော့ NCA ဆိုတာကျမတို့ပြည်ထောင်စုရဲ့အမျိုးသားပြန်လည်တင်မြှင့်ရေးရဲ့စတင်မှုတရားလို့ဆိုနိုင်ပါတယ်။ NCA ဟာလမ်းဆုံးခေတ်မဟုတ်ပါဘူး။ NCA ကနေနိုင်ငံရေးဆွေးနွေးပွဲတွေတက်လှမ်းမဲ့ငြိမ်းချမ်းရေးညီလာခံတကားကိုဖွင့်လှစ်ပေးလိုက်ခြင်းဖြစ်တယ်ဆိုတာကိုဒီကနေ့ထပ်လောင်းပြောကြားလိုပါတယ်
။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းတိုင်းပြည်ငြိမ်းချမ်းရေးတည်ဆောက်နိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံး NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးကြဖို့ NCA နှစ်နှစ်ပြည့်အခမ်းအနားမေခွန်းမှာတိုက်တွန်းပါတယ်
။ SCA ကိုတိုင်းတက်တက်ကအဖွဲ့စည်းတန်းကလက်မှတ်ရေးထိုးရမှာဖြစ်ပါတယ်။ပြစ်ကတက်ခတ်မှုမရှိလို့လက်မှတ်ရေးထိုးစရာမလိုဘူးလို့ပြောနေတဲ့အဖွဲ့ချုပ်လည်းရှိပါတယ်။ SCA ကအမိနာမအားဖြင့်ပြစ်ကတက်ခတ်ရေးသဘောတူစာချုပ်ဖြစ်ပါတယ်။အနည်းသာအားဖြင့်တော့ဒီတဲ့ပုံမူကျင်ပြမှာ။နေဆိုင်မှာဒါကြောင့် NCA ကိုလက်မှတ်ရေးထိုးဖို့လိုအပ်ကြောင်းအခိုင်အမာပြောကြားလိုပါတယ်
။ဒါအပြင်ဒီမိုကရေစီနည်းလမ်းနဲ့အညီနိုင်ငံရေးနည်းလမ်းအနေနဲ့ဖြည့်ရှင်းဆောင်ရွက်နိုင်မှုလက်နက်ဆွဲကင်တဲ့လမ်းစဉ်ကိုဆွတ်လွတ်ဖို့ကိုလည်းတက်မတော်ကာကွယ်ဦးစီးချုပ်ဘက်ကထိုက်မှန်တိုက်တွန်းပါတယ်
။မြန်မာနိုင်ငံအတွက်မှာမိတိနိဆိုင်ကြားပြုအားလုံးဟာနိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်တာဆောင်ရွက်ဖို့လိုအပ်ပါတယ်။ဥပဒေနဲ့ညီဆောင်ရွက်မှုများကိုလည်းလက်ခံကြရမှာဖြစ်ပါတယ်။ရေဆန်ကြုံတွေ့နေရတဲ့ပဋိပက္ခတွေလည်းဒီမိုကရေစီမူပေါ်အတွင်းကနေဖြည့်ရှင်းသွားမှာဖြစ်ပါတယ်။ဒီလိုပဲဒီမိုကရေစီရဲ့ဆန့်ကျင်ဘက်ဖြစ်တဲ့လက်နက်ဆွဲကပ်ပြီးလူရတောင်းဆိုမှုမျိုးတွေကိုလည်းဆွတ်လွတ်ပြီးနိုင်ငံရေးနည်းလမ်းတွေနဲ့သာဖြည့်ရှင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်နိုင်ဖို့ပရမအဆိုးစတင်ရှောင်လွှမ်းရမယ့်ခြေလှမ်းကတော့ဒီ NCA စာချုပ်မှာပေါ်ဝင်လက်မှတ်ယူထည်ခြင်းပဲဖြစ်ပါတယ်
။တိုင်းရင်းသားလက်နက်ကိုင်နေနဲ့အစိုးရတို့ကြားလက်တွေ့ကြတဲ့အခြေခံသဘောတူညီမှုတွေကိုတော့ညှိနှိုင်းနေရတဲ့အခြေအနေမှာအခုလိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဘက်ကရောတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာ MCA လက်မှတ်ရေးထိုးဖို့ဖိအားပေးတိုက်တွန်းမှုတွေကြောင့်ရှေ့ဆက်အကြက်အတဲတွေနဲ့ကြုံလာရနိုင်တယ်လို့မြန်မာနိုင်ငံ၏အကဲခတ်ဦးမမောင်စိုးကသုံးသပ်ပါတယ်
။ဒီနေ့မေခွန်းရဆိုရင်တော့ NCA ကတော့တပြားမှရှော့အောင်မဟုတ်ဘူးမထိုးရင်တော့မှ NCA မထိုးရင်တော့ငင်းငင်းကိုမလိုလားသူဖြစ်နေတင်သွားတဲ့ခါကျတော့ရှေ့လျှောက်ငင်းငင်းလူငန်းစီကနည်းနည်းတော့အကြက်တဲတွေ့ဦးမယ်လို့ထင်ပါတယ်ဒီတိုင်းဆက်သွားရင်တော့တင်းမာမှုများလာလိမ့်မယ်လို့ထင်တယ်အဓိကတော့တတိယအကြိမ်ညီလာခံမတိုင်ခင်မှာ UNFC ဖြစ်ဖြစ်ဒီနောက်ပိုင်းခုနှစ်ဖွဲ့နဲ့ပဲဖြစ်ဖြစ်ဆွေးနွေးမှုတွေကျွန်တော်တို့ပြုလုပ်နိုင်မယ်ဆိုရင်တော့အခြေအနေတုံးတွေကကောင်းလာနိုင်တာပေါ့အဲ့လိုမျိုးပဲနဲ့ဆက်သွားမဲ့ပုံစံမျိုးဖြစ်နေရင်တော့အခြေအနေကတမျိုးပြောင်းသွားနိုင်တယ်လို့ထင်ပါတ
ယ်။ပြီးခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတုန်းကသဘောတူညီမှုမရသေးတဲ့ Federal ဆိုင်ရာအခြေခံမူတွေဆက်လက်ညှိနှိုင်းနိုင်မှုနဲ့နောက်ထပ်အခြေခံမူတွေချမှတ်နိုင်မှုဒီနှစ်2018ခုနှစ်အတွင်းမှာပဲနောက်ထပ်ငြိမ်းချမ်းရေးညီလာခံတစ်ကြိမ်ကျင်းပဖို့ရှိပါတယ်။အဲ့ဒီတတိယအကြိမ်ညီလာခံကနေထပ်မံရရှိလာမယ့်အခြေခံမူတွေကနေတစ်ဆင့်အသေးစိတ်မူတွေဖြစ်တဲ့ပြည်ထောင်စုနဲ့ပြည်နယ်ခြားအာဏာခွဲဝေမှုတရားစာတခွဲဝေမှုအခွန်အောက်ခွဲဝေမှုနဲ့အနာဂတ် Federal ပြည်ထောင်စုမှာအာဏာကိုဘယ်လိုအုပ်ခွဲဝေအုပ်ချုပ်ကြမလဲ Sura Sunivo Shibare, Dari Bibia Yino, Federal Nepata, Kaimare, Omiku, Trabola, Vilo, Sunai Mapete, Dong San Sujiga, MC, Nanibi, Kana, Megoma, Tedwin, Josu, Tabare, Shim.